အမေရိကန်ပြည်သူအနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေပေါ်မှာတရှူလုတ်ထောက်လန်းနေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေနဲ့ထိတိုက်ဆွေးနွေးဖို့အတွက်ဥရောပသမဂ္ဂလွှတ်တော်အမတ်တွေဝါရှင်တန်ဒီစီကိုရောက်နေကြပါတယ်။23ဦးပါတဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တနင်္လာနေ့ကစပြီးတော့အမေရိကန်လွှတ်တော်အမတ်တွေနောက်အင်ပီရိုအမျိုးသားလူညွတ်ရေးကောင်စီပါဝင်အစိုးရအေဂျင်စီကတာဝန်ရှိသူတွေနဲ့စပြီးတော့ဆွေးနွေးနေကြပါတယ်။ဆွေးနွေးပွဲတွေကိုတော့ဘူဒုံနေ့အထိလှုပ်သွားဖို့ရှိနေပါတယ်။အမေရိကန်မျိုးသားလူညွတ်ရေးအေဂျင်စီအနေနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကာလက်ကင်ဖုန်းကိုကြားဖြတ်နားထောင်တာအပါအဝင်မဟာမိတ်တွေပေါ်မှာတရှိုလုတ်ထောက်လန်းနေဆိုတဲ့အပေါ်ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဥရောပခေါင်းဆောင်တွေကအမေရိကန်ပြည်ထောင်စုကိုဖြစ်တင်ဝေဖန်ခဲ့ကြပါတယ်။စပိန်နိုင်ငံကလည်းဒီလုတ်ရဟာလက်ခံနိုင်စရာမရှိတဲ့မသင့်တော်တဲ့လုတ်ရဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်သွားပါတယ်။စပိန်နိုင်ငံကြီးဝန်ကြီးဌာနကအမေရိကန်သံတမန်ကြီး James Costos ကိုဒီ45မိနစ်ကြာစင့်ခေါ်စကားပြောခဲ့ပါတယ်။အမေရိကန်ဟာလတလတဲမှာရင်ဒီစပိန်နိုင်ငံတွင်းမှာရှိတဲ့ဖုန်းဆက်သွယ်မှုပေါင်းတန်း60ကျော်ကိုလျှို့ဝှက်ကြားဖြတ်နားထောင်ခဲ့တယ်လို့စပိန်သတင်းစာကြီးနှစ်ဆောင်ကရေးသားလိုက်ပြီးတော့နိုင်ပိုင်းတွင်းမှာပဲအခုလိုစပိန်နိုင်ငံကြီးဌာနကအမေရိကန်တာမတ်ကြီးကိုဆင့်ခေါ်ခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကစပြီးတော့အခုနှစ်ဇန်နဝါရီလ10ရက်နေ့အထိဒီစပိန်မှာရှိတဲ့ဖုန်းဆက်သွယ်မှုတွေကို NSC အမေရိကန်မျိုးသားထောက်လိုင်းအေဂျင်စီကနေပြီးတော့လျှို့ဝှက်ကြားဖြတ်နားထောင်ယူခဲ့တယ်လို့ El Mundo နဲ့ El País သတင်းစာကြီးတွေကနေပြီးတော့ရေးသားခဲ့တာဖြစ်ပါတယ်